ဲ့တော့ခင်ဗျာကျွန်တော်ဒီနေ့ဆွေးနွေးကြတာကတော့လမ်းမ2022ခုနှစ်မြန်မာနိုင်ငံရဲ့အလားအလာဖြစ်ပါတယ်အဲ့ဒါကိုမပြောခင်2023ကိုကျွန်တော်တခွနဲ့ပြောရင်တော့အစိုးရောက်ထွက်ခါစမြန်မာနိုင်ငံရဲ့ဒီမိုကရေစီလုံးဝအလားအလာခြုံငင်းသွားခဲ့တယ်စီးပွားရေးနိုင်ငံရေးလူမှုရေးအဖက်ဖက်ကဆူဆူကြဆင်းခဲ့တယ်လို့သုံးသပ်ကြပါတယ်ဆိုဒီတုံးကကျနေပတ်သက်ပြီးတော့ဦးရထွန်းကဘာများဖြစ်ဆက်ပြီးတော့ပြောချင်ပါသေးတယ်ပထမအနေနဲ့အကျဉ်းဆုံးပြောပါခင်ဗျာ
အဲ့ဒီကြည့်ရတဲ့နှစ်ကတက္ကသနာလွဲပြောင်းယူလိုက်တဲ့အတွေ့သူတို့တက္ကခိုင်သာကတော့လဲမတမာမှုလုံးလို့တက်မှတ်ချေခြင်းနဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြန်ထိန်းလိုက်ရတာလို့သူတို့ကတော့ခိုင်သာပေါ့အရှိလုံနာခြင်းတွေချရေကောက်ပဲပြန်လုပ်ပေးမယ်အဲ့ဒီနောက်ရှိဖွဲ့စည်းပုံအခြေခံဥပဒေတိုင်းနဲ့ဆွေးရဖွဲ့ပြီးတော့အရင်နိုင်ငံကိုပဲပြန်လျှောက်မယ်ဆွေးရဟာကိုဂရိချက်ပေးတာပေါ့လေဒါပေမဲ့အများပြည်သူလူထုနဲ့ဒီကမ္ဘာအတိုင်းအဝိုင်းကအမြင်မှာကတော့ဖွဲ့စည်းပုံနဲ့ပါတီတော်ဒီမိုကရေစီနိုင်ငံအတိုင်းသွားနေတဲ့နိုင်ငံမှာဒီလက်နဲ့တိုင်တက်ဖွဲ့ရနေပြီးတော့ဝင်ပြီးတော့နောက်ဆက်ပြူတာပေါ့နော်နိုင်ငံရေးမှာတက်ကဝင်ဆက်ဖက်တာပေါ့အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကြီးလမ်းကြောင်းကလမ်းချော်သွားပြီပြီးတော့အဲ့ဒါလိုယူဆကြတာပေါ့အဲ့ဒီအတိုင်းနဲ့အခြေအနေကတော်တော်လေးဆိုးရုပ်ပျက်စီးသွားတာပေါ့နော
်လမ်းမနစ်ကိုစဉ်းစားကြည့်တက်ကပြောတဲ့အတိုင်းသူတို့အစုံထုံးတိုင်းဒီမိုကရေစီလမ်းကြောင်းပေါ်ကိုမှန်မှန်ကန်ကန်ဆောင်နှမ်းဖို့တက်မှတ်လာနိုင်လိမ့်မယ်လို့ညွှန်လင်းနိုင်ကြရှိပါသလား
အဲသူတို့ကတော့2010မှာရေကောက်ပွဲနဲ့အဲ့တော့ဒီထိုင်ကျိုးအစိုးရတက်လာပြချင်းနေကိုတုံးတက်ပြီးတဲ့အခါကျတော့ဒီလာမဲ့ဟာကိုလေသူတို့စိတ်ထဲမှာမျော်မှန်းထားတာကရေကောက်ပွဲမှာ NLD ပါခဲ့ရင်လေသူ့တပါတီတွေတောင်ပြိုကမ်းပြိုမနိုင်မဲနဲ့အစိုးရစက်တက်ကမဖွဲ့နိုင်မဲနဲ့တခြားနိုင်ငံရေးပါတီတွေလည်းအစိုးရဖွဲ့နိုင်တဲ့အနေအထားမျိုးဖြစ်အောင်ပုံဖော်ခြင်းနဲ့သဘောတွေ့ရတယ်အဲ့တော့ပထမအချက်ကNLD နိုင်ငံရေးပါတီကောင်းဆောင်တွေကိုသူကအခုဒီအမှုတွေ
ဆွေးနွေးပြီး
တဲ့အခါကျတော့ဖန်ချုပ်ထားတယ်နောက်တစ်ခါနိုင်ငံရေးပါတီကိုကြတော့သူတို့ရေကောက်ပွဲဝင်ခွင့်ပြုလိမ့်မယ်လို့ထင်တယ်ဝင်ဝင်ခွင့်မပြုဘူးဖြတ်သိမ်းမယ်ဆိုတာမျိုးတော့လုပ်လိမ့်မယ်လို့ကျွန်တော်သိမှထင်ဘူးဘာကြောင့်လို့ဆိုတော့ဒီရေကောက်ပွဲဥပဒေမှာကသုံးနေရအနေဆုံးမပြိုင်လို့ရှိရင်သူကပါတီကဖြတ်သိမ်းခံရမှာဆိုတော့အဲ့ဒီဟာရှိထားတော့မပြိုင်ဘူးဆိုလို့ရှိရင် NLD ကตัวมาป่าวဆိုရင်တို့အကြိုက်ချင်မှာပေါ့เนาะဆိုတော့အဲ့ဒီလို့ဆိုလို့ရှိရင်တို့ဒီ2008အခြေခံဥပဒေတိုင်းတို့ကတော့ရေကောက်ပွဲကိုတရားစနစ်နဲ့တို့သွားကြလိမ့်မယ်တရားစနစ်ကတော့အခုကတော့ဘာပဲဖြစ်ဖြစ်အဲလုံးကြမှာပဲ
ဟုတ်ကဲ့တရားစစ်တုတ်တယ်ဘာညာတခြားပါတီတွေကပါတဲ့အစိုးရမျိုးဖြစ်ဖြစ်ခြင်းနဲ့ဆိုတော့ဒီသူတို့လုံနေတဲ့ပုံနဲ့ရေကောက်ပွဲအာခက်တိုဒီရှိတဲ့ရေကောက်ပွဲနိုင်ငံတကာအသိမှတ်ပြုတဲ့ရေကောက်ပွဲကဖြစ်လာနိုင်ပါမလား
အဲပြည်သူလူထုအများစုဒီဟာကိုလက်ခံမခံဆိုတာကသူတို့ကြည်ညိုလေးစားတဲ့ထောက်ခံတဲ့ပါတီပါမပါဆိုတာကပုံပြီးတော့အရေးကြီးတယ်ဥပမာဗမာအများစုနေတဲ့ဒေသတွေမှာဆို NLD မပါဘူး NLD ကသတိပေါက်မယ်ဆိုလို့ရှိရင်တော်တော်များများကမဲပေးကြမယ်လို့ကျွန်တော်မထင်ဘူးတခါတိုင်းရင်းသားပါတီတွေဘက်မှကြည့်လို့ရှိရင်လည်းရှမ်းဆိုလို့ရှိရင်ဥပမာအင်အားကြီးပါတီဖြစ်တဲ့ SNLD လို့ပါတီမျိုးပေါ့နော်အဲရခိုင်မှာဆိုလို့ရှိရင်လည်း ANP လိုပါတီမျိုးပေါ့အဲအဲ့လိုပါတီတွေကမပါဘူးတပိတ်ပေါက်တယ်ဆိုရင်သူတို့တက်ခံရဒေသတိုင်းလားဒီလူလူကလည်းမဲလာပေးကြလိမ့်မယ်လို့အထင်ဘူးအဲ့ပါတီတွေပါတယ်သူတို့ကပြည်ုံလုံးတော်ပြီးတော့မဲလာထက်ကြပါဆိုရင်တော့လေအဲဒီလူလူကတော့တက်ကြပါလိမ့်မယ်လို့မှတ်ထားမိပါတယ
်ဟုတ်ကဲ့အဲ့တော့ဒီလူလူကပါແລະປາຍຕະປາຍບໍ່ຕ້ອງနိုင်ငံດະກາກໍອຊີມັດຢູ່ແມ່ຖິ່ນລະດີຫາໂ
ອနိုင်ງານດະກາກະແລະ NLD ໂຕບາໂຕບາປາແມ່ຢູ່ກောက်ປ່ວຍມາປີຍາສະເນຈင်ຕົງດໍແລະອ້າຍປີຍາສະເນກະບະລູປົ່ງຊານສໍຕິຈະອູ້ວ່າດໍໂຕລູອຸປະດິມາປຽຖານໄດ້ແດ່ອຈາຈາມືຄືຈາຈາດໍຈົນລູແລະຄັນມັນລູມີຫາໂອအဲ့တော့ NLD လည်းပါမယ်ခြားတိုင်းသားပါတီတွေလည်းပါမယ်ဘယ်မှမပေါ့ဘူးဆိုရင်တော့နိုင်ငံတကာကလက်ခံလာမယ်သဘောရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကသူတို့ပြောထားတဲ့2023ထင်ပါတယ်နော် August မှာလမ်းမသိဘူးဒီတော့ပဲလုပ်မယ်လို့
2023 August ဟုတ်ဟုတ်ပါတယ်ဗျဟုတ်ပါတယ်
အဲ့ဒီအချိန်မှာရောဖြစ်လာနိုင်မယ်ထင်ပါလားအဲ့ဒီထက်နာထပ်ပြီးကြိုးချဲအောင်လားသူတို
့ကသာကဥက္ကဋ္ဌဘိုးဂျုံဝင်းမြောင်းလိုင်းဟိုတနေ့ကပြောတဲ့နေပေါ်မှာကတော့သူတို့ပေးထားတဲ့ဂရိတိုင်းရေကောက်ပွဲကျပပေးနိုင်ဖို့ဆိုတာကပြည်သူလူထုနဲ့နိုင်ငံတကာရဲ့အနေအထားပေါ်မှာ ဘူဒီပါတယ်လို့သူကပြောတယ်။ဟဲ့တယ်ကတော့တကယ်ပဲကတော့ဒီစုဘူဘူတွေအခုတော့ဆက်ပြီးတော့ပေါ့ဗျာ။တကယ်ဒီဘက်ကတွေဆက်ရှိနေမယ်ဆိုရင်တော့လုံးမပေးနိုင်သေးဘူးဆိုတဲ့အသိတည်းပဲ
။ဟုတ်ကဲ့အဲ့ဒါပဲဟုတ်ကဲ့ဒါပေမဲ့လည်းပြည်သူလူထုကတော့သူတို့လုခဲ့တာမှန်လို့သူတို့လုခဲ့အောင်လက်မခံနိုင်လို့ဒီမိုကရေစီအစီအမံသွားနေတာကိုသူတို့တမင်တကာဖြစ်စီရလို့အနာသိမ့်ရလို့ဒီလိုလုပ်ရတယ်ဆိုရဖြစ်နေကြတာဆိုတော့ဒါသူတို့အတွက်ဆက်ပြီးတော့အကြောင်းပြပြီးအချင်းဆွဲစရာများဖြစ်လာမလားဆိုတာစိုးရင်လည်းဒီနိုင်ရတယ်။အ
မှန်ပါလေဗျာအမှန်ပါလေအဲ့တော့အဲ့ဒီအချိန်မှာဒါမဲ့2023ဩဂုတ်လအချိန်မှာနိုင်ငံရေးအချိန်မှာအခုအတိုင်းပဲဘာမှအကြောင်းလည်းမရှိဘူးဆိုရင်တော့အဲ့ဒီလိုလိုလူအများစုကလည်းပါဝင်မှာမဟုတ်ဘူး။နောက်ပြီးတော့အဲ့လိုမဲညုံနေပါဒီမှာလည်းလုံလုံစိတ်ချစွာမဲပေးနိုင်ရဖို့ကလည်းမဲပေးနိုင်ခွင့်ရှိဖို့ကလည်းအဲဒီတန်တရားဖြစ်စရာပေါ့နော်။သိပြီးတော့လူတွေကတွားပြီးတော့ဟိုဒီပေးရကြမှာမဟုတ်ဘူးလို့ဟိုယူဆမိပါတယ
်။ဟုတ်ဆိုတိုင်းနာလက်နက်အင်အားစုတွေပေါ့အီအေတွေရဲ့အခုလောလောဆယ်ဆုံရှားမှုနဲ့အဲ့ဒီအိုရီနဲ့သူငင်းကြေးတုတ်ချင်တယ်ပြင်းပြချင်တယ်ဆိုတာလည်းပဲစစ်တပ်ကတော့အချိန်လုံးပြောနေတာတွေ့ရပါတယ်ဘလောက်များအလားအလာဖြစ်လာနိုင်ပါသလဲအခုကတော့အီအိုထဲမှာအပြည့်အဖွဲ့နေတော့မှပဲသူတို့ပြည်ပြည်ပခအချိန်မြင့်လာနေတာဖြစ်ပါတယ်ကျင်းယူလို့ပါလို့နဲ့ဆိုတော့အဲ့ဒီဘက်ကလည်းဆုံးသတ်ကြည့်အောင
်လက်တွေ့ကြကြပြောရမယ်ဆိုရင်တော့တိုင်းရင်းသားတဲ့နိုင်ငံအဖွဲ့အစည်းတွေကအခုငင်းကြေးဆွေးနွေးပွဲတွေမှာဆွေးနွေးလိုက်ကြတဲ့အခါအဓိကလိုလာချက်ကတော့ဒီအခြေခံဥပဒေပေါ့နော်အခြေခံဥပဒေကသူတို့လိုလာတဲ့ဖက်တဲ့ပုံစံမှာဖြစ်လို့အဲ့ဒီအတွက်နိုင်ငံရေးအခွင့်အရေးရတိုက်ပွဲဝင်လက်နက်ဆွဲတိုင်နေကြရတာဆိုတော့အဲ့ဒီဟာကိုရောက်ဖို့အတွက်ကအဓိကတိုင်ထားတာကတက်ဖြစ်နေတက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပုံကိစ္စမှာလဲသူက2500ခန့်လုံးပါတာတော့သူမထောက်ခံရင်ဖွဲ့စည်းပုံအခြေခံဥပဒေကပြင်လို့မရဘူးတက်ဖွဲ့စည်းပုံဒီဖွဲ့စည်းပုံအခြေခံဥပဒေကိုစရေးခဲ့တာလဲသူတို့ပဲဖြစ်နေတယ်သူတို့ပဲဖြစ်နေပြောကြတာကအဲဒီကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုအတိမပြုခင်ကတည်းကဒီပြဿနာကိုငင်းကြေးနဲ့ဆက်ဆက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးခဲ့ရင်အချိန်လေကဒါတက်နဲ့ပဲဒီပြဿနာဆုံးဖြတ်ပြီးရသွားမယ်ကိစ္စအဲ့ဒါကိုကျွန်တော်တို့ဒီဘက်မှာဆက်တယ်လာတဲ့အခါကျပြတ်ပြတ်သားသားမလုံနိုင်တော့အခုတိုင်းသားလက်နက်ကင်တွေအဖွဲ့စည်းတွေဘက်ကလည်းဒီလိုခံစားလာရတယ်ဆိုတက်နဲ့ဒီလည်းတော့အချင်းမပြေဘူးဒီလိုလူတို့ထောက်ခံတဲ့အစိုးရပါမဖြစ်မယ်ဆိုတဲ့ဟာမျိုးပေါ့
ဟုတ်ကဲ့
legitimacy ဖြစ်မယ်ထိုင်ပါမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီကောလည်းအခုတက်ကအာဏာယူထားပြီးတော့တက်ကပြင်ပေးပါမယ်ကိုင်းရဲ့ဟိုခင်ဗျားတို့ဒီလိုပြန်လာကြပါဆိုတာကိုသူတို့ကလည်းတက်တက်ကြွကြွမလာကြဘူးပေါ့နော
်ဟုတ်ကဲ့
ယုံကြည်မှုတိုက်မရှိကြဘူးအဲ့လိုတွေ့ရပါလေ
။နောက်ကျွန်တော်နိုင်ငံရေးပြောနေတော့စီးပွားရေးတိအရေးကြီးပါလေအခုဆိုရင်တိုင်းပြည်ဟာနိုင်ငံတကာရဲ့စီးပွားရေးသိဆွေးတန်ဆတ်မှုတွေနောက်ပြီးတော့တိုင်းပြည်တွင်းမှာသွားရေးလာရေးကုန်စည်ချုံမွေးမှုကုန်ထုတ်ရေးအမျိုးမျိုးပေါ်နေတာရောဂါဘေးကြောင့်လည်းရှိမယ်နိုင်ငံရေးဘေးကြောင့်လည်းရှိမယ်နေဆက်ကုန်ကြေးတွေထိခိုက်မြင့်လာနေတာရှိဆိုတော့စီးပွားရေးကလည်းအတော်လေးချွတ်ချွန်ကျနေလို့သိရပါတယ်ရေကောက်ပွဲလောက်နိုင်မဲ့အထင်းချင်းအထိအဲ့ဒီကိစ္စတွေကပြည်လဲနိုင်ငံအလားအလာရှိပါမလားဒီလိုပဲချွတ်ချွန်ကျနေရင်တော့အဲ့ဒီကောင်စီကလုပ်ပေးမဲ့ရေကောက်ပွဲဆိုတာတကယ်လုပ်နိုင်ပါမလားအဲ့ဒါလည်းထပ်ပြီးစဉ်းစားဖို့လိုမထင်လဲ
နိုင်ငံရေးအဆင်မပြေရင်စီးပွားရေးလည်းအဆင်မပြေဘူးပေါ့စီးပွားရေးအဆင်မပြေရင်တခါနိုင်ငံရေးမှာလည်းထိတိုက်တာပေါ့လေအခုကကျွန်တော်တို့နိုင်ငံရေးရအဲ့လိုအဆင်မပြေတော့နိုင်ငံသားရင်းနှီးလုပ်နိုင်မှုတွေအလုပ်ပေးမဲ့လူတွေတော့ရင်းနှီးတည်ဆောင်လာမဲ့လူတွေအကုန်လုံးကဟိုဆက်သွားမဲ့လူတွေကများနေတယ်ပြန်ဟိုအသိဝင်လာတာနဲတာပေါ့ဆိုတော့အချိန်လေးကကြာလေသိုးလေပေါ့ဒီချိန်လေးကိုမခိန်းထားနိုင်ဘူးပြန်ဝင်လာတော့ဖြတ်ပြီးအတင်းဝင်လာတော့ကျွန်တော်တို့မလုပ်နိုင်ဘူးဆိုလို့ရှိရင်စီးပွားရေးကချက်ပြီးတော့သိုးနေတဲ့သဘောရှိတာပေါ့အဲနောက်ထူးခြားတဲ့အချက်တစ်ခုကတော့အရုပ်ကြီးတက်ကလည်းအဲဒီရင်းနှီးမြှုပ်နှံမှုတွေကအရင်ဒီနာဖလက်ထက်တုန်းကလို့မဟုတ်ဘူးဟိုတန့်သွားတာပေါ့နော်သူတို့ဒီအတိုင်းစီမံကိန်းနဲ့ဆက်နွယ်နေတဲ့စီမံကိန်းတွေရင်းနှီးမြှုပ်နှံမှုလာလို့ဖို့လဲရပ်တန့်နေတာအဲ့ဒါတွေတွေ့ရတယ်တော့ဒါရီကလည်းနိုင်ငံရေးကောင်းမှနိုင်ငံရေးအရကုနာပြောသလိုချောချောမွေ့မွေ့ဒီလိုလူတို့ကကြည်ကြည်ကြည်ကြည်ရှိမှဒီလိုလုပ်နိုင်မှုတွေကလည်းဝင်လာရဲမှလို့ကျွန်တော်ကတော့သုံးသပ်ပါတယ်ဒါပေမဲ့ကျွန်တော်အခုနည်းနည်းလေးမျှော်လင့်ထားနေတာကကမ္ဘောဒီးယားကဟွန်ဆန်းကမြန်မာနိုင်ငံကိုသူကပြန်ပြီးတော့ပိန်သွင်းပြီးတဲ့အခါကျတော့အပြော်နည်းနဲ့ပေါ့နော်အဲဒီဘာဒီလာတဲ့အခါတောင်းဆန်းစုကြီးနဲ့တွေ့ဖို့တွေပါတယ်ဒီတွေ့ရပြီးတော့တစ်ဖက်တစ်လမ်းကအပြော်နည်းနဲ့များ ဒီအရှင်ဒီအောင်ဆောင်ရနိုင်မလားပေါ့နော်အဲ့ဒါလို့ဆောင်ရနိုင်နာဖကိုလည်းဒီနာချနိုင်လို့ရှိရင်တော့အဲဒီပြည်တယ်တဲ့လမ်းကြောင်းပေါ်တစ်ခုကြောင်းနိုင်လိမ့်မယ်လို့ပြောနေနေနေတာပေါ့နော်ဒါကျွန်တော်တို့ချင်းရဲ့
အော်ဒါလည်းပဲ wishful thinking ပေါ့လေဖြစ်ပါစေလို့ဆုတောင်းရင်းမျှော်လင့်တာပေါ့လေ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့လိုပဲသဘောရောက်ပါပေါ့လေ